ထိုင်းမြန်မာနှစ်နိုင်ငံနေကြားရေလွှမ်းမှုပြဿနာကိုဖြေရှင်းရေးတစိ့တစ်ပိုင်းအဖြစ်မဲဆိုင်ချောင်းထဲမှာကျူးကျော်ဆောက်လုပ်ထားတဲ့အဆောက်အုံတွေကိုဖျက်သိမ်းဖို့အတွက်နှစ်နိုင်ငံအရာရှိတွေဒီနေ့ဆွေးနွေးကြမယ်ကြောင်းဘန်ကောက်ဖို့စ်သတင်းစာမှာဖော်ပြထားပါတယ်။မဲဆိုင်ချောင်းနဲ့နန်ရွတ်ချောင်းတွေရဲ့နယ်နိမိတ်ကိစ္စကိုဒီကနေ့ထိုင်းမြန်မာနယ်စပ်ပူးတွဲကော်မတီအစည်းအဝေးမှာဆွေးနွေးဖို့အတွက်မနေ့ကတည်းကအတည်ပြုထားတဲ့အကြောင်းထိုင်းစစ်တပ်နေကြားရေးအကြီးအကဲကလည်းပြောပါတယ်။မဲဆိုင်ချောင်းကရေစီးကောင်းပြီးတော့ရေလွှမ်းမှုပိတ်ဆို့တာတွေမဖြစ်အောင်အနည်းဆုံးပေ30အကျယ်ရှိတဲ့နဲ့ဆိုပြီးတော့ထိုင်းဘက်ကအဆိုပြုထားတာပါပြီးခဲ့တဲ့လကယာဂီမုန်တိုင်းတန်ကြောင်ရေလွှမ်းမှုခဲ့ပြီးတော့မဲဆိုင်ချောင်းရေရှမ်းခဲ့တဲ့အတွက်ကြောင့်နေဆက်ဆိုင်လုံးကျွိုင်းဈေးအပါအဝင်တာချီလိတ်မြို့အတွင်းကရက်ွက်တွေအများအပြားရေနစ်မြုပ်ခဲ့ပါတယ်ယာဂီမုန်တိုင်းကြောင့်ပထမရေကြီးတဲ့တန်ခံထားရလို့တန်ရှင်းရင်းနဲ့ပြန်လည်တိဆောက်ရေးတွေလုပ်နေချိန်မှာပဲနောက်တစ်ကြိမ်မိုးတွေအပြင်းထန်ရွာပြီးတော့ရေလွှမ်းမှုမှုတွေထပ်ဖြစ်ခဲ့ပါသေးတယ်။ဒါကြောင့်လည်းရေလွှမ်းမှုမှုထပ်မဖြစ်အောင်ရေလွှဲတွေမှာပိတ်ဆို့မှုမဖြစ်အောင်ပူးပေါင်းဆောင်ရွက်ရေးထိုင်းဘက်ကအဆိုပြုနေပါတယ်။မဲဆိုင်ချောင်းတဲကိုမြန်မာနိုင်ငံဘက်ကရှွန့်နွန်တွေနဲ့အမိုက်တွေပစ်ခဲ့တယ်ဆိုပြီးတော့လည်းပြီးခဲ့တဲ့အောက်တိုဘာ၁ရက်နေ့ကထိုင်းနယ်ခြားကော်မတီကကန့်ကွက်ထားပါသေးတယ်ရှင်။